ဒါဆိုရင်နံပါတ်1ကာမဝဆရာကုသိုလ်ပြီးသွားပြီမဟုတ်ဘူးလားအဲ့တော့ကာမဝဆရာကုသိုလ်ပြီးရင်နံပါတ်2ကဘာလာတော့မယ်အဲနံပါတ်1လို့တက်ထားလိုင်းတာထားနံပါတ်3လို့တက်ထားလိုင်းတာထားနံပါတ်4လို့တက်ထားလိုင်းတာထားကဲဒါဆိုရင်1 3 4ကိုကျမတို့ဖတ်ကြမယ်ရူပဝဆရာကုသိုလ်ဆိုခဏလေးပြောကြည့်ဘယ်နှပါးထန့်ကုန်ရှိမလဲ၅ပါးပေါ့အဲ့၅ပါးလို့ပြောတဲ့ကပြင်စကနီလားစတုကနီလားပြင်စကနီမန္တပုဂ္ဂိုလ်အစွမ်းနဲ့ပြောတော့မှာမဟုတ်ဘူးလားကဲအဲ့တော့ဖတ်ကြမယ်ရူပဝဆရာကုသိုလ်စိတ်ဒီများလေးထိုးပြီးတော့လိုင်းတားလိုက်မယ်ဇန်အင်္ဂါတို့နဲ့ရှင်ချင်းအပြာအာဖြင့်ဘယ်နှပါးလဲလေအောက်ကိုကြော်လိုက်မယ်အရူပဝဆရာစိတ်ဒီလိုင်းတားမယ်လေးပါသောကုသိုလ်အရူပဇံတို့နှင့်ရှင်ချင်းဤအစွမ်းအဲ့ဒါအာယုံလို့မှတ်ထားရမှာပေါ့ဟုတ်လားအာယုံအပြာအာချင်းကောင်းငင်ပညာအာယုံစသည်ဖြင့်နော်ပထမရူပဝိညာဉ်အာယုံနတ္တိဘောပညာတတိယရူပဝိညာဉ်ဆိုပြီးတော့ကျမတို့သင်ခဲ့ဘူးတယ်နော်ကဲလောကုတ္တရာကုသိုလ်စိတ်ကြတော့ဘာအဖြစ်လဲမလေးပါတို့နဲ့ရှင်ချင်းအပြာအာချင်းဒါတို့သဘောပေါက်ရင်အဖတ်ရုပ်လေးပဲဖတ်သွားမယ်ဒါလည်းဣတိမျိုးကျက်ဆရာမလို့ဘူးဘလို့ရေးသလဲဒါတော့ပဲဒီမေးလည်းမမေးဘူးတနေ့မှာကဲဖတ်မယ်ရူပဝဆရာကုသိုလ်စိတ်သည
်
အဲ့ဒီပထမဇန်စိတ်သည်ကုသိုလ်လားဝိဘက်လားကရိယာလားကုသိုလ်လို့သိနေရမယ်နော်ဓမ္မမိတ်ဆွေများခေါင်းစဉ်ကကုသိုလ်တွေရွယ်လာနေတာနော်ကဲဆက်ဖတ်ပါဦးဝိတက်ကိုကြော်လွန်ခဲ့၍အဲ့တော့ဒီကရေးတဲ့အကျော်လေးကိုကိုသတိထားကြည့်ရင်ရူပဇံကုသိုလ်စိတ်တွေရေးတာအင်္ဂါတိတ်ကမအင်္ဂါလွန်နာကိုအဓိကထားရေးသွားပုံသတိထားကျွန်တော်တို့ကပထမဇံဆိုအင်္ဂါကျော်စရာမရှိဘူး၅ပါးလုံးဒုတိယဇံဆိုဝိတက်ကျင်းတော်ဝိတက်လွန်တော်ပေါ့ဝိတက်ကျော်ပြီးတော့ဘယ်လာဝိသာရပိတိဒုက္ခဧကဂရာလို့လက်ညောင်းခံမရေးတော့ပဲအင်္ဂါ၄ပါးဟုတ်တယ်လားတတိယဇံရေးရင်ကျမတို့ကဝိสารကျင်းလွန်တော်ဝိတက်ဝိสารလွန်တာပဲမဟုတ်ဘူးလားဒါပေမဲ့ဝိတက်ဝိสารလွန်တယ်လို့မရေတော့ပဲနဲ့ဒုတိယဇန်စိမ့်မှာဝိสารလွန်တော်အဲသရုဒ္ဓဇန်စိတ်ကြရင်တတိယဇန်စိမ့်မှာပီတိလွန်တော်ပြင်စမဇန်စိတ်ကြတော့သရုဒ္ဓဇန်စိမ့်မှာဒုက္ခချုပ်ကင်းလျက်ဟုတ်ရဲ့လားဘယ်နေရာဘာဝင်သွားဒုက္ခကိုလွန်တာမဟုတ်ဒုက္ခချုပ်ပြီးတော့ဝေဒနာလွန်လို့မှမရတာဝေဒနာတစ်မျိုးမဟုတ်တစ်မျိုးဖြစ်တယ်မဟုတ်ဘူးလားဒုက္ခချုပ်ပြီးတော့ဘာဝင်သွားလဲဥပေက္ခာရအဲ့တော့ရေးပုံလေးတတိထားရင်ပြီးပြီပေါ့မေးခင်ကွာဖြေတတ်တယ်။ဩဒီဟာရေးတာအင်္ဂါတိတ်ကမဇန်အစွမ်းနဲ့ဆရာတော်ဘုရားရေးနေပါလားလို့သဘောပေါက်လိုက်ရင်တော်ပြီ။ဟုတ်ပြီနော်ကဲအာရူပဝဆရာကုသိုလ်စိတ်ကိုရေးတော့မယ်။အာရူပဝဆရာကုသိုလ်စိတ်သည်ဆရာတော်ဗျာဇန်နဲ့ရေးပေးလိုက်တယ်ဆိုရဲကွာလွယ်သွားပြီပေါ့ကဲဆက်မယ်အာဂါသာနိစာရေလွယ်လွယ်လေးရေးတယ်ဆိုပေမဲ့သဘောပေါက်နေရမယ်ဇန်ဆိုတာအာယုံတစ်ခုတည်းပေါ်မှာအထူးမြဲမြံစွာစူးဆိုင်မှတ်သားတတ်တဲ့ဧကဂရာမဟုတ်ဘူးလားဟုတ်ရဲ့လားအဲ့ဒီဧကဂရာကအရူပဧကဂရာဥပေက္ခဧကဂရာပဲမှတ်လားဒါပေမဲ့အဲ့ဒီဥပေက္ခဧကဂရာကဘယ်ပေါ်မှာစူးဆိုင်နေလဲအာကာသအာနိသအာယတနာဟုတ်လားအာကာသနိသယတနာအာယုံပေါ်မှာဆိုရဲကောင်းငင်ပညာအာယုံတခုတည်းမှာစူးဆိုင်ပြီးတော့ဇန်ရခဲ့တာမဟုတ်ဘူးလားအဲ့ဒီအိုင်ဒီယာကိုဝင်ရမယ်ဇန်နဲ့ရှင်ချင်းလို့ရေးတာတကယ်တော့အာယုံမဲမဟုတ်ဘူးလားဟုတ်ပြီနော်ကဲဖတ်မယ်ဝိညာဉ်နိသယတနာဇန်နဲ့ရှင်သောအာကိဉ္စညာယေရဏဇန်နှင့်ရှင်သော
သတိယအာရူပဝဆရာ
ဒါလည်းဖတ်ယူမယ်ဖတ်ပါမမေးပါဘူးเนาะကျေစမဲလောကုတ္တရာကုသိုလ်စိတ်တိစိတ်နဲ့မဲ့နဲ့မတူเนาะမဲ့နဲ့ရှင်နဲ့စိတ်ကိုမှာမဲ့စိတ်အဲ့ဒါကိုသိရမယ်ဒါကြောင့်မဲ့လေးပါးနဲ့ရှင်တော့သောတာပတိမဲ့နဲ့ရှင်ရင် တောတာပတိမေစေတဂရာဂာမိမေနေရှင်ယေတဂရာဂာမိမေစေအနာဂာမိမေနေရှင်ယေအရဟတမေနေရှင်ယေခဲ့မရေတော့အဘောကောင်းစဉ်ကိုပဲဆရာတော်ကရေးပလိုက်တာဟုတ်ပြီနော်အဲ့ဒီအပြင်ဘယ်နှပါးရှိလဲ၄ပါးပေါင်းလိုက်တော့ကာမကုသိုလ်ရဲ့အပြားက၈ပါးရူပကုသိုလ်ရဲ့အပြားက၅ပါးအရူပကုသိုလ်ရဲ့အပြားက၄ပါးလောကုတ္တရာရဲ့ကုသိုလ်ကအပြားက ရှင်ငါလေးလေးပေါင်းလိုက်တော့ဤတို့လေကုသိုလ်ဝိညာဉ်စိတ်သည်